အိန္ဒိယနိုင်ငံအရှေ့ပိုင်းအော်ရစ္စပြည်နယ်ကိုတောက်ချန်နေမှာဝင်ရောက်တိုက်ခတ်ဖျက်ဆီးခဲ့တဲ့ဆိုက်ကလုန်းဖန်နီကမုန်တိုင်းငယ်အဖြစ်အပြော့လာပြီးစနေနေ့မှာတော့ဘင်္ဂလားဒေ့ရှ်ကိုဝင်ရောက်တိုက်ခတ်ပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာမုန်တိုင်းတံကနေလူတွေထိခိုက်မဲ့အရေးကိုထိထိရောက်ရောက်ကာကွယ်ပေးနိုင်ခဲ့တယ်လို့ဆိုနိုင်ပေမဲ့အိန္ဒိယနိုင်ငံမှာအနည်းဆုံးလူ12ဦးသေဆုံးကြောင်းအစီရင်ခံချက်တွေရရှိထားပြီးအနာပိုင်းတို့စစ်ဆေးနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့အနည်းဆုံး၄ဦးသေဆုံးခဲ့ပါတယ်။မုန်တိုင်းမကျခင်24နှစ်အတွင်းအိန္ဒိယနိုင်ငံမှာလူပေါင်း 1.2 သန်းကိုဘေးလွတ်ရာရွှေ့ပြောင်းပေးနိုင်ခဲ့ပြီးလူထုရဲ့အသက်အန္တရာယ်ကျရောက်မှုအရေးကနေကာကွယ်ပေးနိုင်ခဲ့တယ်လို့အိန္ဒိယရဲ့သဘာဝဘေးဒုက္ခတုံ့ပြန်ကင်တွယ်ရေးအဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့လူပေါင်း 1.6 သန်းကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ကြောင်းမုန်တိုင်းဒီရေကြောင့်ကျေးရွာပေါင်း36ရာရေနစ်ခဲ့ပြီးအိမ်ပေါင်း 2,000 ကျော်ပျက်စီးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အနာပိုင်တို့က AFP သတင်းအေဂျင်စီကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်ကုန်းတွင်းကိုဝင်ရောက်တိုက်ခတ်ချိန်မှာတော့ဆိုင်ကလုန်းဖန်နီကမုန်တိုင်းငယ်အဖြစ်အပြော့သွားပါတယ်။အိန္ဒိယသမုဒ္ဒရာမြောက်ပိုင်းမှာတိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာတော့အခုဆိုင်ကလုန်းဖန်နီကအင်အားအပြင်းဆုံးဖြစ်သွားပြီး2008ခုနှစ်ကမြန်မာနိုင်ငံကိုဝင်ရောက်တိုက်ခတ်ပြီးလူ3,000ကျော်သေဆုံးခဲ့ရတဲ့ဆိုင်ကလုန်းနာဂစ်ထက်တောင်မှအင်အားပြင်းခဲ့ပါတယ်။2019ခုနှစ်အတွင်းပထမဆုံးဆိုက်ကလုန်းမုန်တိုင်းဖြစ်တဲ့ဖန်နီဆိုက်ကလုန်းမုန်တိုင်းကမုန်တိုင်းငယ်အဖြစ်ကနေလီဘီယာနဲ့ရပ်ဝန်းအဖြစ်အပြော့လာဖို့ရှိပြီးမုန်တိုင်းအရှင်ကြောင့်မြန်မာနိုင်ငံတဝက်မှာမိုးရွာသွန်းနိုင်ကြောင်းလေကြောင်းမြေကြောင်းခီးစဉ်တွေကြိုတင်သတိပြုဖို့လဲမြန်မာမိုးစလဌာနကသတိပေးထားပါတယ်ရှင်။